အခုပထမဆုံး The Diplomat Magazine မှာ Normala 22နေကဖော်ပြခဲ့တဲ့ဆောင်းမရှင် David Hart ရဲ့ NUG အနေနဲ့စစ်ပွဲနိုင်မှုတဲ့ငြိမ်းချမ်းရဖို့ကိုပို့ပြီးလိုအပ်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမကိုတင်ပြလိုပါတယ်ပြီးရတဲ့လာကမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ရဲ့2028စစ်စင်ရင်နောက်ပိုင်းမြန်မာစစ်တပ်ဟာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နောက်ပိုင်းအားအနည်းဆုံးအခြေအနေဖြစ်နေတယ်လို့ဆောင်းမရှင်ကရေးသားပါတယ်ဒီနေရာမှာစစ်ကောင်စီနဲ့မြန်မာစစ်တပ်သားလုံးဝပြိုလဲသွားရင်အစားထိုးမဲ့အုပ်ချုပ်ရေးစနစ်နဲ့ဖက်ဒရယ်ပြည်ထောင်စုကဘယ်လိုပုံစံဖြစ်တင်လဲဆိုတာကိုဆောင်းမရှင်ကအဆိုပြုရေးသားထားပါတယ်အမျိုးသားညီညွတ်ရေးဆိုရာ NUG ကိုအားနဲ့တဲ့ PDF အဖွဲ့တွေကိုထိန်းချုပ်နိုင်ခြင်းမရှိဘူးခိုင်မာတဲ့ဗဟုကနေအမိန်ပေးနိုင်မှုမရှိဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းခိုင်မာတဲ့မဟာမိတ်တပ်ပေါင်းစုတစ်ခုဖြစ်လာအောင်စူးစိပေးနိုင်တာမရှိဘူးလို့ဝေဖန်တာတွေရှိပါတယ်ဒါပေမဲ့စစ်ကောင်စီပြိုလဲသွားရင်နေပြည်တော်ကိုဝင်ရောက်ပြီးတနိုင်ငံလုံးကိုကိုယ်စားပြုတဲ့အစိုးရအနေနဲ့အစားထိုးဝင်ရောက်လာဖို့နဲ့တနိုင်ငံလုံးကိုစားနိုင်ငံတကာနဲ့ဆွေးနွေးညှိနှိုင်းရမယ့်အလုပ်တွေကို KIA နဲ့ AA တို့လိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလုပ်နိုင်မှာမဟုတ်ပဲ NUG ကသာလုပ်ပေးနိုင်လိမ့်မယ်လို့သူကဆိုပါတယ်။နောက်ဆုံးမှာစစ်ကောင်းဆောင်နေတဲ့အပြစ်ရဲ့သဘောတူညီချက်တစ်ခုရပြီးစစ်ရေးပြပခါတွေကိုရပ်တန့်နိုင်တဲ့အခါဗမာလူများစုရဲ့ထောက်ခံမှုကိုရတဲ့အဖွဲ့အစည်းကသာတနိုင်ငံလုံးကိုကိုစားပြုတဲ့အစိုးရအဖွဲ့နိုင်မှာဖြစ်တဲ့အတွက်NUG ကိုတိုင်းရင်းသားအဖွဲ့တွေရဲ့အားပေးထောက်ခံမှုနဲ့ဖက်ဒရယ်အစိုးရဖွဲ့စည်းဖို့ကသာတခုတည်းသောဖြစ်နိုင်ခြေဖြစ်ပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါပေမဲ့လည်း NUG ရဲ့မှာပါဝင်တဲ့ NLD ခေါင်းဆောင်တွေဟာသူတို့2016ကနေ2021ခုနှစ်အထိနိုင်ငံတော်အာဏာကိုရခဲ့ပေမဲ့ဖက်ဒရယ်စနစ်ထူထောင်မှုကိစ္စကိုတလုံးတပါးသာမှမပြောခဲ့ကြဘဲစစ်တပ်ကအာဏာသိမ်းလို့ NUG ဖြစ်လာတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့ဖို့ကိစ္စကိုအရေးတူပြောလာတာလဲသတိပြုစရာဖြစ်ပါတယ်။အခုချိန်မှာစစ်ကောင်စီပြုတ်ကြဖို့စစ်ရေးရအဓိကတိုက်ပွဲဝင်ကြရမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတော်လှန်ရေးပြီးလို့ NUG အာဏာရသွားတာနဲ့အရင်ပုံစံပြန်ဖြစ်သွားမှာကိုစိုးရင်ပူပန်နေကြတာလဲသဘာဝကြပါတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်မို့စစ်ကောင်စီအလွန်မြန်မာနိုင်ငံအတွက်အကောင်းဆုံးနည်းလမ်းကတော့ဗမာအများစုဒေသတွေဟာတိုင်းရင်းသားဒေသတွေကိုလိုသလိုစီမံအုပ်ချုပ်ပြီးအမိန်ပေးစေခိုင်းနိုင်တဲ့အာဏာမရှိတော့ဘူးဆိုတာကိုနားလည်သဘောပေါက်ပြီးနှစ်ဦးသဘောတူပူးပေါင်းမှုနဲ့ရှေ့ဆက်သွားကြမယ်ဖက်ဒရယ်ပြည်ထောင်စုပုံစံမျိုးတည်ထောင်ဖို့ဖြစ်ပါတယ်။တနည်းအားဖြင့်အာဏာချုပ်ကိုင်မှုအပြော့ပေမဲ့ထိရောက်တဲ့ဗဟိုအစိုးရတရက်ထူထောင်ဖို့ဖြစ်ပါတယ်။တော်လိုင်းအလွန်ကာလမှာတက်လာမဲ့ NUG အစိုးရဟာစစ်တပ်ကိုပြုပြင်ပြောင်းလဲရေးလုပ်ပြီးတိုင်းရင်းသားဒေသတွေကိုလုံးဝခွဲထွက်မသွားအောင်ထိန်းထားနိုင်လောက်တဲ့ခွန်အားရှိပေမဲ့အရင်ကလိုအဆအဆရရဗဟုကနေချုပ်ကင်ထားတဲ့စနစ်မျိုးပြန်သွားလာအောင်မပြင်းထန်တဲ့ပုံစံမျိုးဖြစ်ဖို့လိုပါတယ်။ဒါကြောင့်မို့လဲ NUG နေနဲ့စစ်ကောင်စီကိုတော်လန်တက်ခိုက်တဲ့တော်လိုင်းစစ်ပွဲမှာအနိုင်ရဖို့အတွက်တော်လိုင်းအလွန်ကာလမှာငြင်းငြိမ်းတိစောက်နိုင်မှုပိုပြီးအရေးကြီးပါတယ်လို့ဆောင်းမရှင် David Hart ကအဆိုပြုထားတာဖြစ်ပါတယ်။ဆလပီနိုမာလာ21ရက်နေ့ကအေရှားတိုင်းစာဆောင်မှာဖော်ပြခဲ့တဲ့ရန်သူပတ်လည်ဝိုင်းနေတဲ့မြန်မာစစ်ကောင်စီဟာဓာတ်ရုပ်လက်နက်တွေတုံးနေပြီလားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကိုတင်ပြပါမယ်။ခုချိန်မှာမြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့2028စစ်စင်ရေးကနေစတင်လိုက်တဲ့တိုက်ပွဲတွေကနေပြန်နလမထူနိုင်သေးတဲ့ကင်မှာပဲစစ်ကောင်စီဟာဓာတ်ရုပ်လက်နက်တွေတုံးနေတယ်ဆိုတဲ့ဆွဆွဲချက်တစ်ခုပေါ်ထွက်လာပါတယ်။အရှုံးအနေနဲ့ရင်ဆိုင်ရပြီးတပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်နေရတဲ့စစ်ကောင်စီတပ်တွေဟာနိုင်ငံတကာဥပဒေအရအသုံးမပြုဖို့တားမြစ်ထားတဲ့ဓာတ်ရုပ်လက်နက်တွေတုံးပြီးတိုက်ခိုက်နေပြီလားလို့မေးစရာရှိလာပါတယ်လို့ဆောင်းမရှင်မြမရေးလီလာသုံးသက်သူ David Scott Mathison ကမေးခွန်းထုတ်ထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်ဖွဲ့ဝင်တအားအမျိုးသားလူမျိုးရေးတပ်မတော် TNL ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကစစ်ကောင်စီစခန်းတစ်ကိုဝင်ရောက်သိမ်းပိုက်ခဲ့ရမှာစစ်ကောင်စီတပ်တွေဟာ TNL တပ်သားတွေအပေါ်အစိတ်ငွေပါတဲ့ဘုံတလုံးကျဲချခဲ့တယ်လို့နိုဘာလာ19ရက်နေ့ကကြေညာချက်ထုတ်ထားတာဖြစ်ပါတယ်။အခုချိန်မှာတော့ TNL ရဲ့ကြေညာချက်နဲ့ပတ်သက်လို့တိကျအတည်ပြုနိုင်တာမရှိသေးပေမဲ့ဒီဆွဆွဲချက်နဲ့ပတ်သက်လို့နိုင်ငံတကာကအလေးထားဆောင်ရွက်တင်တယ်လို့ဆောင်းမရှင်ကဆိုပါတယ်။အတိတ်ကိုပြန်ကြည့်မယ်ဆိုရင်မြန်မာစစ်တပ်ဟာအလားတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဓာတ်ရုပ်လက်နက်သုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအများအများပေါ်ထွက်ခဲ့ပူပါတယ်။1980ခုနှစ်တည်းကမြန်မာစစ်တပ်ဟာဘိတ်ဆိုင်ပြိုမှုပပျောက်ရေးစီမံကိန်းအတွက်နိုင်ငံတကာကပေးရထားတဲ့ 24D ပေါင်းသက်စေးတွေကိုရှမ်းပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေရှိတယ်လို့ယူဆရတဲ့ရွာတွေကိုဆေးဖြန်းလေရင်နဲ့ဖြန်းချခဲ့တဲ့အကြောင်းမှတ်တမ်းတွေရှိခဲ့ပါတယ်။ အလားတူပဲ1994ခုနှစ်ကထိုင်းမြန်မာနယ်စပ်ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့ကော်မူရာစခန်းကိုတင်ပိုက်တဲ့နေရာမှာနဲ့2005ခုနှစ်ကကရင်နီတပ်မတော် KA ကိုတိုက်ခိုက်ရမှာဒါရုလက်နက်တွေသုံးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပါတယ်။အခုလိုအတိတ်ကပေါ်ထွက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဒါရုလက်နက်အသုံးပြုကြောင်းဆွဆွဲချက်တွေအားလုံးလိုဟာတိကျသေးတဲ့စုံစမ်းစစ်ဆေးမှုတွေနဲ့ခိုင်မာတဲ့တပ်သေးထောက်ထားမှရှိတဲ့အတွက်အမှန်တကယ်ဟုတ်မဟုတ်သေချာတဲ့အဖြေမရှိခဲ့ပါဘူး။ဒီတစ်ခါမှာတော့ TNL ရဲ့ဆွဆွဲချက်မှန်ဆိုတာကိုတန်လျာရှိစရာမလိုတော့အောင်ခိုင်ခိုင်မာမာစစ်ဆေးပြီးတပ်သေးပြနိုင်မှုဦးစားပေးဆောင်ရွက်ကြရပါမယ်။ဒီအတွက်လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့အဖွဲ့တွေရဲ့တခွဲစစ်ဆေးမှုနဲ့အတီးပြုတ်စစ်ဆေးဖို့လိုပါတယ်လို့ဆောင်းမရှင်ကဆိုပါတယ်အခုလို TNL အဖွဲ့ကဆွဆွဲထားလို့စစ်ကောင်စီဟာဓာတ်ရုလက်နက်သုံးခဲ့တာအမှန်ဆိုရင်တန်တရားဖြစ်စရာမရှိတော့အောင်ခိုင်ခိုင်မာမာတတ်သိပြဖို့ကြိုးစားမှာဖြစ်ပါတယ်ပြီးရင်တော့အာနာရှင်ဆန့်ကျင်တော်လှန်ရေးစစ်ပွဲတွေပြီးဆုံးတဲ့အခါမှာအပြစ်ပေးစင်ရမယ့်ရာဇဝတ်မှုပေါင်းမြောက်များစွာတွေကတခုဖြစ်မှတ်တမ်းတင်ထားမှာဖြစ်ပါတယ်လို့ဆောင်းမရှင် David Scott Matheson ကသုံးသပ်ရေးသားထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ